မြန်မာပြည်ပဋိပက္ခပြည်လဲစီရေးအာဆီယံအထူးကိုယ်စားလှယ်ပြီးခဲ့တဲ့ရက်ပိုင်းနဲ့တွားရောက်တဲ့မြန်မာပြည်ခီးစဉ်မှာတိုးတက်မှုတစုံတရာရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆိုကွန်ကပြောပေမဲ့အဲ့ဒီတိုးတက်မှုဆိုတာကမပြောပါတော့ဘူးလို့နိုင်ငံရေးအကဲကတ်တွေကဝေဖန်လိုက်ကြပါတယ်။တွေးဆုံသင်တွေးဆုံထိုက်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းအသီးသီးနဲ့တွေးဆုံနိုင်ငံချင်းမရှိတာလူသားချင်းစာနာမှုအကူအညီဖြန့်ဝေပေးနိုင်ရေးကိစ္စစစ်ကောင်စီနဲ့သဘောတူညီချက်မရခဲ့တာတွေက2021အာဆီယံဘုံသဘောတူညီချက်၅ရပ်ပါအဓိကအချက်တွေကိုဖော်ဆောင်မှုပြက်ကွက်ခဲ့တယ်လို့လူအခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌချာလီဆန်ဒီယေဂိုကထောက်ပြပါတယ
်။ You can consider this trip as a waste of time. This supposed be to bring together a political dialogue.
တိကျပြီလက်ဆုပ်လက်ကင်ပြနိုင်တဲ့ရလက်မျိုးမတွေ့ရတာကြောင့်ဒီခီးစဉ်ကအချိန်ကုန်လူပန်းလာတာအဖက်တင်ခဲ့ပါတယ်။ရင်းချမ်းရေးနဲ့ပြန်လည်ရင်ကျားစေရေးအတွက်စစ်ကောင်စီကနိုင်ငံရေးလမ်းညွှန်မြေပုံတစ်ခုချမှတ်နိုင်အောင်မဆွေးနွေးနိုင်ခဲ့ဘူးဆိုရင်ဒီခီးစဉ်မှာအောင်မြင်မှုရှိတယ်လို့ဘယ်လိုမှမပြောနိုင်ပါဘူး
။အာဆီယံထူးခြားတဲ့ရဲ့ခီးစဉ်အတွင်းစာနာမှုအကူအညီပေးနိုင်ရေးကိစ္စမှာလည်းတစုံတရာသဘောတူညီချက်မရခဲ့တာတောင်ဆန်းစုကြည်ဒါမှမဟုတ် NLD ထိပ်ပိုင်းခေါင်းဆောင်တွေနဲ့ဖြစ်ဖြစ်တွေးဆောင်ဆွေးနွေးနိုင်ခွင့်မရခဲ့တာဟာလည်းအာဆီယံဘုံသဘောတူညီချက်ပါအချက်တွေကိုအကောင့်ထဲမဖော်နိုင်ရကြတယ်လို့ပြောပါတယ်။ဟာဝိုင်ယီပစိဖိတ်တက္ကသိုလ်ရဲ့အဲပါမောက်ကဖြစ်တဲ့ကာရှူစတာကတော့မြန်မာနိုင်ငံအတွက်အကောင်းဆုံးမျှော်လင့်ချက်ဟာကမ္ဘောဒီးယားနဲ့အာဆီယံကတန်တမာရေးဖီအားဆက်ပေးနေဖို့ဖြစ်တယ်လို့သုံးသပ်ပါတယ
် Their culture is there's never bad news. ASEAN has to continue to engage with Myanmar.
အာဆီယံနိုင်ငံအချင်းချင်းကြားပြင်းထန်တဲ့တိုက်ခိုက်မှုမျိုးလုံးဝမရှိပါဘူး။မကောင်းတာမြင်နေရင်တောင်မကောင်းဘူးလို့ပြောကြတာမဟုတ်ပါဘူး။တိုးတက်မှုတစုံတရာရခဲ့တယ်လို့သူပြောတာကစစ်ကောင်စီကသူ့ကိုလက်ခံတွဲဆောင်ခဲ့လို့ဖြစ်ပါတယ်။တကယ်တော့အာဆီယံအနေနဲ့မြန်မာနိုင်ငံကိုဆက်ပြီးထိတွေ့ဆက်ဆံနေဖို့လိုပါတယ်။ဒီနေရာမှာကမ္ဘောဒီးယားကိုနိုင်ကဒီမိုကရေစီတိုက်ပြီးမဟုတ်ပြန်တော့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ဖို့အကြမ်းဖက်မှုတွေရပ်ပြီးငြိမ်းချမ်းတည်ငြိမ်အောင်လုပ်ကြပါလို့သွားပြောဖို့ကလည်းခက်နေပြန်ပါတယ်။စစ်ကောင်ဆောင်တွေကသူတို့သွားကျင်တဲ့လမ်းကြောင်းမဟုတ်ပြီမဲ့လည်းဒေါအောင်ဆန်းစုကြည်တွဲဆုံဆွေးနွေးရေးဖြစ်လာဖို့အာဆီယံဘက်ကဆက်ပြီးတွန်းအားပေးနေဖို့လိုပါတယ်
။မြန်မာစစ်တပ်ဟာသူ့ပြည်သူတွေအပေါ်ရက်စက်တဲ့အကြမ်းဖက်မှုတွေလုပ်နေတာကြောင့်ပြည်သူတွေရဲ့ခုခံတွန်းလှန်မှုကလည်းပိုကြီးထွားလာနေတာကိုလည်းပါမော့ကရှူစတာကထောက်ပြပါတယ်။အာဆီယံထူးခြားတဲ့ရဲ့ခီးစဉ်အတွင်းစစ်ကောင်စီထိပ်ပိုင်းကောင်းဆောင်တွေအာဆီယံတန်တမန်တွေကုလသမဂ္ဂတာဝန်ရှိသူတွေနိုင်ငံရေးပါတီတချို့ကပုဂ္ဂိုလ်တွေနဲ့တွဲဆုံခွင့်ရခဲ့ပါတယ်။ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ကိုနောက်မှစဉ်းစားပေးသွားမယ်လို့စစ်ကောင်စီကသူ့ကိုအကြောင်းပြန်တယ်လို့ဆိုပါတယ်။ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံမှာတချိန်ကျရင်အမျိုးသားပြန်လည်တင့်မြက်ရေးအတွက်သက်ဆိုင်သူတွေပါဝင်လာနိုင်ဖို့လမ်းဖွင့်ပေးနိုင်သူအဖြစ်နဲ့လည်းညီညွတ်ပြောဆိုခဲ့တာပါ။မြန်မာပြည်ပဋိပက္ခမှာသက်ဆိုင်သူအလုံးဟာစိတ်ဆက်ညှိနှိုင်းရေးထက်အပြန်လန်တိုက်ခတ်ရေးကိုသာလိုလားနေကြတယ်လို့ Press ဆိုခွန်ကအပြစ်တင်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဒိန်းစီတို့လောင်သားစေစာနာမှုအကူအညီတွေကိုလူအတူတွေလက်ထက်ဖြန့်ဝေနိုင်ခြင်းမရှိသေးဘူးလို့သူကပြောပါတယ်။မြန်မာပြည်ခီးစဉ်အတွင်းရေရာတဲ့အဖြစ်တစ်ခုမထွက်လာတာကမျောလင့်ချက်ကိုဆုံးရှုံးစေတယ်လို့ Cambodia Institute for Cooperation and Peace အဖွဲ့ကသူတေသည် Bradley Mark ကဝေဖန်လိုက်ပါတယ
်။ Optimism at this point in terms of Cambodia and ASEAN as a whole being able to achieve fundamental change in the status
quo မြန်မာနိုင်ငံမှာရှေ့မတိုးနောက်မဆုတ်ဖြစ်နေတာကိုအခြေခံကြကြအပြောင်းလဲလုပ်နိုင်မှုကမ္ဘောဒီးယားနဲ့အာဆီယံအပေါ်အကောင်းမြင်မျှော်လင့်နေရရေးအလကားဖြစ်သွားပါတယ
်။ကမ္ဘောဒီးယားနိုင်ငံသားယဝန်ကြီးပရက်ဆိုကွန်ကအာဆီယံထူးကိုယ်စားလှယ်အဖြစ်မြန်မာပြည်သွားရောက်တာကြောင့်မြန်မာကလည်းအာဆီယံနဲ့သူတို့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးပြောခွင့်ရသွားတာကလွယ်လို့အခြားတစုံတရာတိုးတက်မှုရလာဖို့မမြင်မိကြောင်းလဲ Bradley Mark ကသုံးသပ်ပါတယ်။ဒါမဲ့ AB လဒါမှမဟုတ်မီလာထဲမှာမြန်မာနိုင်ငံတွင်းစာနာမှုအကူအညီပေးရေးကိစ္စစုံကြီးအစည်းအဝေးတရက်ခေါ်ဖို့အာဆီယံထူးကိုယ်စားလှယ်ပရက်ဆိုကွန်ကအဆိုပြုထားပါတယ်ကမ္ဘောဒီးယားဟာ2022တည်းအာဆီယံအလဲကျဥက္ကဋ္ဌဖြစ်လာခြင်းမှာမြန်မာနိုင်ငံဝန်ငင်းငင်းရေးဆွေးနွေးပွဲလမ်းကြောင်းပေါ်ဆွဲတင်ပြီးအာဆီယံထိပ်သီးဆွေးနွေးပွဲတွေမှာမြန်မာစစ်ကောင်းဆောင်တွေပြန်လည်ပါဝင်ခွင့်ရအောင်လုပ်ရင်းစစ်ကောင်စီကိုတရားဝင်အသိမှတ်ပြုရေးကမ္ဘောဒီးယားကကြိုးစားနေတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေတာပါဒီဝေဖန်ချက်ပေါ်မှာတော့ပရက်ဆိုကွန်ကငြင်းပယ်လိုက်ပြီးမြန်မာနိုင်ငံငင်းငင်းရေးအတွက်ကမ္ဘောဒီးယားကလှုပ်ဆောင်နေကြောင်းတုံ့ပြန်ပါတယ်အာဆီယံလက်ကျဥက္ကဋ္ဌတာဝန်ကိုယူပြီးသိမှကြခင်မှာပဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကဆီယနာတိုင်းနာတဲ့မြန်မာနိုင်ငံကိုတရားဝင်တွားရောက်လက်ပတ်ခဲ့ခြင်းတုန်းကလည်းအပြစ်ခတ်ရဆဲရေးယာယီအပြစ်ရရေးတွေလုပ်မယ်လို့ကတိပေးခဲ့ပေမဲ့လက်တွေ့မှာမြန်မာကအကောင့်ထဲပေါ်ခြင်းမရှိသေးပါဘူးခင်ဗျာ